အစိုးရတပ်တွေနဲ့ကိုကန့်လက်နက်ကိုင်အဖွဲ့ MNDAA ရောကိုကန့်ဒေသထဲမှာဒီရက်ပိုင်းတွေမှာဆက်တိုက်ဆိုသလိုနှစ်ဖက်ရင်ဆိုင်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပြီးစစ်ရေးအတော်လေးတင်းမာနေတဲ့အနေအထားဖြစ်တာမို့တိုက်ပွဲတွေဟာဆက်ပြင်းထန်အောင်မဲ့အခြေအနေအထားဖြစ်နေတယ်လို့ကိုကန့်တပ်ပြောခွင့်ရကဆိုပါရယ်အခုလိုကိုကန့်ဖက်မှာစစ်ရေးအရှိန်မြင့်နေချိန်ကချင်ဒေသဖက်မှာလည်းစစ်ရေးတင်းမာနေဆဲဖြစ်ပြီးဒေသတွင်တည်ငြိမ်တဲ့အနေအထားမရောက်သေးတဲ့အတွက်ကချင်စစ်ပြေးဒုက္ခတွေနေရရင်မပြန်ရဲကြသေးဘူးလို့ကချင်အရေးကူညီပေးနေသူတွေကပြောပါရယ်ကိုကန့်နဲ့ကချင်ဒေသဖက်ကနှောက်ဆုံးရစစ်ရေးအခြေအနေနဲ့ပတ်သက်လို့မဆုမုံကစူးစီးတင်ပြပေးထားပါရယ်ရှင
်တရုတ်မြန်မာနယ်စပ်အနီးရှမ်းပြည်နယ်အတွင်းကကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရအထူးဒေသမှာကိုကန့်တပ်တွေစီကိုမြန်မာတပ်ဖက်ကစစ်အင်အားအလုံးရင်သုံးပြီးတော့နေ့စဉ်ရက်ဆက်ဆိုသလိုထိုးစစ်ဆင်နေတယ်လို့ကိုကန့်တပ်ဘက်ကပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီလ9ရက်နေ့ကနေပြီးတော့စတင်ခဲ့တဲ့နှစ်လကျော်ကြာမြင့်လာပြီးဖြစ်တဲ့ကိုကန့်တိုက်ပွဲတွေဒီရက်ပိုင်းတွေအတွင်းတိုက်ပွဲတွေကတော့အတော်လေးကိုပြင်းပြင်းထန်ထန်ဖြစ်နေစေဖြစ်ပြီးတော့ကိုကန့်ဒေသရဲ့နောက်ဆုံးရစစ်ရေးအခြေအနေကိုကိုကန့်ပြောခွင့်ရဦးထွန်းမြတ်လင်းကအခုလိုပြောပြပါဗျာ
။ရှင်းနေကွယ်နေစေရဲ့စစ်တရေနေပေါ့လူရဲစက်တိုင်းပြောပြင်းထန်ပါလေမနေ့ကြီးကအခုတုံးချမ်းဒေသမှာပါပဲအဓိကဖြစ်နေတာကစစ်ကြောင်း၅ကြောင်းနဲ့ကျိုးပါတယ်စစ်တောင်းတစ်ကြောင်းကို300ကြောင်းလောက်ရှိမယ်လူရင်အားပြီးတော့လက်နဲ့ကြီးလဲအရင်စိတ်လာပါတယ်ပြစ်တာဟိုအမြောက်တွေပေါ့နော်ပူပြီးတော့များလာပါတယ်တက်ကားရဲ့တန်ချက်ကကားလည်းပြစ်ကူပါတယ်။တမတွေကတော်တော်ဆုံးနေပါပြီ။တမနှစ်ကလွဲလို့အလုံးရောက်နေတာပဲ။ကျွန်တော်တို့ဒီဒေတာချင်းချင်းလေးတောင်မှအဓိကဖြစ်တာကတော့ကျွန်တော်ချင်တယ်တမ66နဲ့စကားစားတက်လာမသိဘူးဗျ။အဲ့လိုဖြစ်မယ်ကြ။ခေါထောင်ပေါ့ဝင်ချင်မှအဓိကဖြစ်တယ်။ကြာဆုံးစင်းရတော့ကျွန်တော်ဘက်ကနေချင်းတန်ရတာတော်တော်များပါတယ်။လေးရပေါင်းလိုက်ရင်50လောက်ရှိမှ50ကျော်မှတယ်ဗျ။ပြီးတော့ကြာတာလည်း900 100လောက်ရှိပြီတယ်ဗျ။ပြိမိနေတဲ့ဘီဒူဒူထုတွေကတော့တက်နိုင်တော့ကဲထုတ်ပါတယ်။ကဲပြီးတော့ refugee camp ကိုလိုက်ပို့ပေးပါတယ်။တော်တော်ကတော့အတင်းအဓမ္မတို့ပြန်လာခိုင်းတာရှိတယ်။ဒါပေမဲ့ပြန်လာတဲ့လူတွေတချို့ကလည်းပြစ်တက်ခံရတယ်။အဲဒီတော်တော်ကကျွန်တော်ပြီးတဲ့ March 20ကျော်ကျော်လောက်ကလည်းအဲ့မှာတော့ကလည်းပြုပြင်စပါပါလေ။အသက်ခံလိုက်ရတာ20ကျော်တယ်။တော်တော်များများမနေရကြတော့ဘူး။အဲ review ကမှပဲနေနေကြတော့
မြမရိုးရအတာတကြံနှစ်ကူးကာလာရောက်လာပြီးဖြစ်ပေမဲ့လို့လေကိုကန့်ဒေသထဲမှာတော့စစ်ရေးအရှိန်ဟာရော့ကျနိုင်စရာမရှိပဲတိုက်ပွဲတွေဆက်ပြင်းထန်အောင်မဲ့အနေအထားဖြစ်တယ်လို့လေကိုကန့်တပ်ဘက်ကဆိုပါတယ
်ကျွန်တော်သုံးသက်တော့စစ်ရှင်မြင့်ဖို့ဆက်တဲ့မြင့်ဖို့ပဲရှိမှတည်းကဘာလို့ဆိုလူရင်အားတွေလည်းအရင်ဖြိတ်ထားတယ်လက်နက်ကြီးတွေလည်းအများကြီးပို့ထားတယ်ဒီကြောင့်ပြန်ရမှုတော့မရှိပါဘူးဒါပေမဲ့လေရင်နဲ့လာပြီးတော့ထောက်လန်းတာတော့ရှိပါတယ်တိုက်ပွဲကတော့သူတို့ထိုးစစ်မစင်တိုက်ပွဲကမဖြစ်ပါဘူး။တနင်္ဂနွေလုံးအပြစ်ခရက်စေးရေးဆိုကြတဲ့ကတနင်္ဂနွေလုံးအတိုင်းတာနေနဲ့ဒီမြအတိုက်ပွဲတွေကိုရပ်ပြီးတော့မှလက်မှတ်ထိုးတာတော့စိနေတာတော့လုပ်တော့ပို့ပြီးတော့အတိတ်ပဲရှိပါမယ်
။စစ်ရေးတင်းမာနေတဲ့အတွက်အရေးပေါ်စစ်အုပ်ချုပ်ရေးကြီးညာထားရတဲ့ကိုကန့်အထူးဒေသတွေမှာကိုကန့်တက်ခေါင်းဆောင်ဖုန်ကြားရှင်ရဲ့သားသမက်လည်းဖြစ်ကိုကန့်တက်ရဲ့ပြောရေးဆိုခွင့်ရှိသူဦးထွန်းမြတ်လင်းကိုမဟုတ်မှန်သတင်းဖြန့်ဝေမှုနဲ့ဖန်ဝရန်ထုတ်ထားတယ်ဆိုတဲ့သတင်းပေါ်လဲဦးထွန်းမြတ်လင်းကအခုလိုတုံ့ပြန်ပါတယ
်ကျွန်တော်တို့အသည့်တွေကဟိုဟာတပ်ပုံရိုက်ပြီးပို့ထားတာရှိပါတယ်ဆိုတော့ကျွန်တော်လွတ်လပ်စွာပြောရေးဆိုခွင့်ရှိတာပဲဗျအမှန်မှန်ဆိုရင်တော့ no ဒါပေမဲ့ကျွန်တော်ပြောတဲ့ဟာတွေကလည်းအမှန်နေပါခင်ဗျအဲ့ဒါကိုသူတို့ကရှိတဲ့မှာရှိတဲ့တမတော်သားတွေရဲ့စိတ်ဓာတ်ကိုကြစီတယ်ဆိုကျွန်တော်ကပြောလာတော့ကျွန်တော်လည်းမတတ်နိုင်ပါဘူးခင်ဗျ။အာနာကသူတို့လက်ထဲမှာပါ။သူတို့ကဘ ᱹ ရုပဲဖြစ်ဖြစ်သူတို့ကဖန်ဝရန်ဆိုတာကလွယ်လွယ်လေးပဲသူတို့ကပြောသလိုရတာပဲ
။အခုလိုမျိုးကိုကန့်ဘက်မှာစစ်ရေးအရှိန်မြင့်နေတဲ့အချိန်ကချင်ဒေသဘက်မှာလည်းစစ်ရေးကတင်းမာနေစေအနေအထားဖြစ်ပါတယ်။ဒီလိုမျိုးဒေသတွင်းတည်ငြိမ်တဲ့အနေအထားမရောက်သေးတဲ့အတွက်ကချင်စစ်ပြေးဒုက္ခသည်တွေဟာနေရရင်းကိုမပြောင်းရဲကြသေးဘူးလို့လည်းကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကကိုစားကြီးကပြောပါတယ
်။ဒုက္ခသည်ရဲ့အခြေအနေနဲ့သူတို့ရက်ရွာကိုပြန်သွားတဲ့အချင်းအချင်းနဲ့မရှိသေးဘူးသူတို့ကမပြောင်းရဲဘူးအခုချင်းကြည့်ပါနော်ဒီပွဲအခြေအနေကမတည်ငြိမ်သေးတော့ချင်းဒုက္ခသည်မှာချီလူရှင်ကမနိုင်မနင်းဖန်ဆောင်နေတဲ့အခြေအနေဖြစ်တယ်ဒုက္ခသည်ကဝန်ထုတ်ဝန်ပူးလို့ဆက်ပြီးရောက်လာတယ်အဲ့တော့နိုင်ငံတကာအဖွဲ့အစည်းနဲ့အကောင်းဆုံးလူမျိုးပြည်ပနာကိုဘယ်လိုဖြေရှင်းမလဲဆိုတဲ့နည်းစဉ်နဲ့ဖြေရှင်းသွားအကောင်းဆုံးဖြစ်တယ်ခုကကေဝနမောဘက်မှာအရောက်အခြေကျော်နေခြေလောက်ပဲရှိတဲ့ခါလေးရင်ပြန်ဘုံကျဲတယ်ဆိုတော့ဒါကတကယ်ဖြစ်ပွဲစွာကိုဖန်ပြီးတာဆွာနေတဲ့ပုံစံဖြစ်နေတော့ကျွန်တော်တို့ဒီသူတွေရဲ့အမြင်ကတော့ဖြစ်ပွဲဆက်တဲ့လို့ချင်တာဘယ်လိုလဲဆိုတော့မေကွန်းပေါ့နော်တန်လျာရှိတာလေအခုပေါ့နော
်အစိုးရပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနင်္ဂနွေလုံးအပြစ်ခတ်ရဲစေးရေးညှိနှိုင်းရေးအဖွဲ့ MCCD တို့ပြီးခဲ့တဲ့မတ်လ31ရက်နေ့ကတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရဲစေးရေးစာချုပ်နောက်ဆုံးမူကြမ်းကိုနိုင်ငံတော်သမ္မတဦးသိန်းစိန်ရဲ့ရှေ့မှောက်မှာလက်မှတ်ရေးထိုးခဲ့ကြပြီးတဲ့နောက်မှာကိုပဲ Kogan Kachin Taung Yakai Badima, Siyetima Nide Chini Pinida Bashim.